တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်နှစ်နိုင်ငံနယ်စပ်ဒေသမှာတိုက်ခိုက်နေတဲ့အဖွဲ့အားလုံးချင်းချင်းသိမ်းသိမ်းလှုပ်ဆောင်ကြဖို့နဲ့လက်နက်ကန်တိုက်ခိုက်မှုတွေချက်ချင်းရပ်ဆဲကြဖို့တရုတ်အစိုးရကချက်တဲ့ပြည်နယ်မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်ကိုကံကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာအခုသတင်းပတ်တွင်ထပ်မံဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသက2000ကျော်တရုတ်နိုင်ငံနဲ့ထပ်ပြေးဝင်ရောက်လာတယ်လို့တရုတ်နိုင်ငံချင်းဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တိုက်ပွဲတွေကြောင့်အပြစ်နဲ့ပြည်သူတွေထိခိုက်နေတာလားအတွက်လည်းတရုတ်နိုင်ငံကအပြစ်တင်ရှုံချပါတယ်။ဒါပြင်ဒီဒုက္ခတွေကိုအစိုးရကအကူအညီတွေပေးနေတယ်လို့နေဆက်ဒေတာတူညီမှုရရှိရတဲ့အတွက်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလည်းလုပ်နေတယ်လို့သတင်းစာဆင်းလင်းပွဲမှာပြောပါတယ်။လာရှုဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေသူတွေကတော့တရုတ်ဘက်ခြမ်းကိုထွက်ပြေးချသူတွေဟာတရုတ်ဘာသာစကားပြောတဲ့သူတွေဖြစ်ပြီးတိုက်ပွဲတွေစတင်ကြတဲ့ကတရားအလုံးကိုတရုတ်ဘက်ကပိတ်ထားလိုက်ပြီးဗမာဒုက္ခသည်တွေကိုပေးဝင်တဲ့တရုတ်တွေကိုပဲပေးဝင်တယ်လို့ VOA ကပြောပါတယ်။လောက်ကန်ဝင်းကျင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒေတာကန်နေနဲ့အဲ့ဒီဒေတာတွေမှာတောရောက်လောက်ကန်နေတဲ့ရှစ်ပြောင်းလုပ်သားထောင်းနဲ့ချီပြီးထွက်ပြေးတင်းချောင်နေရတယ်လို့မြို့ရဲမှာလည်းသိနေသူတွေရှိနေပါတယ်။မြန်မာနိုင်ငံငင်းငယ်လုပ်ငန်းရှင်ကိုတရုတ်ကထောက်ခံကြောင်းနဲ့မပြေလည်မှုတွေကိုဆွေးနွေးဖြေရှာပြီးငင်းတဲ့လူငင်းနဲ့ဖြည့်ရှင်းဖို့တိုက်တွန်းကြောင်းနဲ့တရုတ်နိုင်ငံကျောင်းဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။မတ်လ6ရက်တနင်္လာနေ့ကကိုရံတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်တရုတ်နယ်နိမိတ်နဲ့လက်နက်ကြီးနဲ့တခြားစီတွေကြားရောက်ထိမှန်ပြီးနေဆက်ဒေသခံတအူထိခိုက်ဒဏ်ရာရတယ်လို့ပိုင်ဆိုင်မှုတချို့လည်းပျက်စီးတာရှိတယ်လို့ပြောပါတယ်။ကျန်တဲ့ရင်းတွေမှာတော့တိုက်ပွဲတွေကပိုးပြီးပြင်းထန်လာတယ်လို့ကိုကံဖွဲ့က VOA ကိုပြောပါတယ်။